ရှင်ဟောင်းပုဂံဖျားစီတီတွင်ရေရှည်တည်တံ့ရေးအတွက်ဖျားပေါ်ကိုတက်ရောက်တာတွေကိုရေရှည်ခွင့်ပြုဖို့မတင့်တော့ဘူးလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောဆိုပါရယ်ရှင်ဟောင်းပုဂံဖျားစီတီပထိုးတွေရေရှည်တည်တံ့ရေးအတွက်ခီးသွွားအပ်တဲ့တွေကိုပုဂံဖျားပေါ်တက်တာတွေကိုကန့်တတ်တာအပါအဝင်ဆောင်ရန်ရှောင်းရန်တွေကိုလည်းမူကြမ်းပြုစုနေပြီဖြစ်ပါရယ်ဒီဆောင်ရွက်ချက်ကြောင့်ခီးသွွားလုပ်ငန်းပေါ်တက်ရောက်မှုတွေရှိလာနိုင်သလားဆိုတာကိုမှတ်သိရထိုက်ကစူးစီးတင်ပြထားပါရယ်ရှင်
ပကံဒေတာငလျင်တန်တင့်ပြီးနောက်ပိုင်းပထမဆုံးအကြိမ်ဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်အင်္ဂါနေ့မှာပကံကိုရောက်ရှိပါတယ်ရှေဟောင်းဖျားစီတီပထိုးတွေအပါအဝင်ပကံဒေတာရေရှည်တည်တံ့ရေးအတွက်ဖျားတွေဘော်ကိုလူတွေတက်ရောက်ခွင့်ရေရှည်ခွင့်မပြုသင့်တော့ဘူးလို့ထောင်ဆန်းစုကြည်ကပြောဆိုသွားပါတယ
်ဒီနေ့ပထိုးပေါ်တွေမှာတက်တက်ပြီးတော့အများပြည်သူကအများအားဖြင့်ဒီခီးသွားတွေကတိတ်တော့တက်ကြပါလေကျွန်တော်တို့ရဲ့ဒီပထိုးတွေရေရှည်တွေလေရေရှည်မှာတော့ဆက်ပြီးတော့ခွင့်ပြုလို့ရမှာမဟုတ်ပါဘူး။ဒါကြောင့်မလို့တခြားနေရာတွေဥက္ကာကံရီဘေးမှာကောင်းကောင်းနေဘေးမှာလုပ်ပေးမယ်ဆိုလို့ရှိရင်တော့ဒါအတက်တော်မယ်ဆိုကျွန်မကယူဆပါတယ
်။ငလင်းတန်တင့်ပြီးနောက်ပိုင်းပကံဒေတာကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO အပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့မြန်မာခီးသွွားလုပ်ငန်းခန္ဓာတာဝန်ရှိသူတွေပူးပေါင်းပြီးဆောင်ရန်ရှောင်ရန်အချက်တွေကိုမူကြမ်းရေးဆွဲနေပါတယ်။မြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်အသင်းရဲ့ဥက္ကဋ္ဌဦးသက်လွင်တိုးကမူကြမ်းရေးဆွဲနေတဲ့အခြေအနေကိုအခုလိုပြောပါတယ်
။အဲကျွန်တော်တို့လည်းမနေ့ကပကံမှာဟိုအဲဒီပကံ Heritage Management အစီအစဉ်တစ်ခုလုပ်ဖြစ်ပါတယ်ဒီ UNESCO တို့ဟိုဟာဂျာဂါတို့နောက်ဒီဘက်ကဟိုတယ်ခီးတို့ရှေးအောင်သူစင်ကဟိုဦးစီးဌာနပုဂ္ဂိုလ်တွေနဲ့ပကံ Heritage Trust ကအဲလူကြီးတွေနဲ့ပေါ့နော်ကျွန်တော်တို့ကတော့ဟို MDF နဲ့ AMDA ဟိုကျွန်တော်ခီးသွားလုပ်ငန်းရှင်များအတင်းအနေနဲ့ကျွန်တော်တို့တက်ရောက်ဆွေးနွေးပါတယ်အဲ့ဒီမှာလဲကျွန်တော်တို့ Master Plan နဲ့မှာဒါ Tourism Strategic Plan ပေါ့တကယ်လို့ရေရှည် Conservation လုပ်မယ်ဆိုရင်တော့ဒါတွေကိုဘယ်လိုဟိုကန့်တတ်မယ်ဆိုရဲ how ပေါ့နော်လုပ်ရမယ်ဆိုရင်လုပ်ငန်းစဉ်တွေကိုကျွန်တော်တို့ချမှတ်ထားပါတယ်အဲ့ဒါတွေကကျွန်တော်တို့ကဒီတော့တွင်းမှာကျွန်တော်တို့အပိတ် draft ဆွဲပြီးရင်တော့ကျွန်တော်တို့ master plan နဲ့မှာထည့်မယ်ပေါ့နော
်ပကံကိုအလဲပတ်လာရောက်သူကနှစ်စဉ်နှစ်သိန်းကျော်ရှိနေတာကြောင့်ပကံဖျားစီတီပထိုးတွေရေရှည်တည်တံ့ရေးအတွက်ဖျားပေါ်ကိုတက်ရောက်တာကန့်တတ်ဖို့တော့လိုတယ်လို့လဲခီးသွွားလုပ်ငန်းရှင်ဦးသက်လွင်တိုးကပြောပါတယ
်ဟုတ်ကဲ့ပါဒါကလည်းခုနပြောလို့ပေါ့ဟိုအချိန်တော့လည်းကျွန်တော်တို့တပ်ပြည်ညူဖျားဆိုကျွန်တော်တို့ဒါတက်ကြည့်ရတာလေပလက်ကတိုင်းနေအောင်ပြက်ပြီးတော့ကျွန်တော်တို့မှာဟိုအခမ်းအနားကြီးလုပ်ခဲ့ပူပါတယ်ပြီးခဲ့တဲ့နှစ်20လောက်ကပေါ့ဒါပေမဲ့နောက်ကြန့်ခိုင်မှုနည်းသွားလို့ဒါကိုပိတ်လိုက်ပြီးဆိုတော့လေအခြားအစားထိုးတဲ့ဖျားတွေပေါ်လာတာပဲလေအဲဒါပေမဲ့အခုနောက်ပိုင်းတက်ရတဲ့ကိစ္စမှာလည်းခုနပြူးပြင်းတော့ကျွန်တော်တို့နိုင်ငံသားတွေကတော့ဟိုချိုးစီကန်ရှိတယ်ပေါ့တချို့ချိုးတော့ဟို local tourist တွေကြတော့လေသူကအဲ့မှာဟိုအမိုက်ပစ်တာတွေချို့ဟိုဟာမျိုးဖြစ်တာတွေပေါ့နော်ဒါဟိုကန့်သက်ထားလိုက်တဲ့ကတော့ကောင်းပါလေဒါပေမဲ့အဲဟုတ်ပါတော့ဟိုအစားထိုးအနေနဲ့မလုပ်နိုင်မဲ့ဒီ facility တွေရှိနိုင်မဲ့ဆိုတာလဲတစ်ဖက်ကစဉ်းစားဖို့လိုတယ်
။ပကံဒေတာနေဝင်နေရွဲ့ရှုခင်းကမြမပကံဒေတာကိုခီးသည်တွေလာရောက်ဖို့အဓိကဆွဲဆောင်တဲ့အချက်ပါ။တကယ်လို့ဖျားရီဘော်ကနေပကံရဲ့နေဝင်နေရွဲ့ရှုခင်းတွေကိုကြည့်ခွင့်ကန့်သက်မဲ့ဆိုရင်တော့ပကံရှုခင်းကိုကြည့်နိုင်မဲ့အစားထိုးအခင်းအကျင်းတွေလုပ်ပေးဖို့လိုတယ်လို့လဲခီးသွွားလုပ်ငန်းရှင်တွေကထောက်ပြကြပါရဲ့ရှင်။